ဦးဝဲဆိုတဲ့ငိုတန်ကကျမတို့လောကကြီးကိုအထမဆုံးနှုတ်ဆက်လိုက်တဲ့အတန်ပါပဲ။မိခင်ဝမ်းထဲမှာ6လလောက်နေခဲ့ရတဲ့အချိန်နေနဲ့ပြင်ကိုရောက်လာတဲ့အခါမတူညီတဲ့ခံစားချက်ကကလေးတယောက်အတွက်ပထမဆုံးခံစားရတဲ့နေသားမကြခြင်းကြောင့်ရလာတဲ့ခံစားချက်တနည်းအားဖြင့်စိတ်ဖိစီးမှုပေါ့။အဲ့တော့ကျမတို့ကမွေးကလေးကစိတ်ဖိစီးမှုနဲ့စပြီးမွေးလာကြရတယ်။ဒါကမကောင်းတဲ့အချက်အနေနဲ့ပြောပြချင်တာတော့မဟုတ်ဘူးနော်။သစ်ဖြစ်မှုဆိုတာမွေးကလေးကကျမတို့နဲ့မိတ်ဆက်ပြီးသားဖြစ်လို့သစ်ဖြစ်မှုဆိုတာကိုနားလည်မယ်ဆိုရင်အကျိုးရှိစေမယ့်နည်းလမ်းလေးတွေကိုလည်းမျှဝေပေးသွားမှာဖြစ်ပါတယ်။သစ်ဖြစ်မှုဆိုတာဘာလဲဆိုတာကိုအရင်ဆုံးဆွေးနွေးကြည့်ရအောင်။သစ်ဖြစ်မှုရဲ့အဓိပ္ပာယ်ကိုပညာရှင်တွေကဘယ်လိုပြောထားလဲဆိုရင်သစ်ဖြစ်မှုဆိုတာပြင်ပကတောင်းဆိုမှုကိုလူတစ်ယောက်ကဘယ်လိုခံယူလိုက်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ကြောင်းလဲတဲ့သစ်ဖြစ်မှုဖြစ်အမှတ်တယ်လို့ပြောထားပါတယ်။ဆိုလိုချင်တာကတော့အဖြစ်ပြက်တစ်ခုကိုလူတစ်ယောက်ကစိတ်ဖိစီးစရာအဖြစ်စိတ်ညစ်စရာအဖြစ်သတ်မှတ်ပေးမယ်။တခြားလူတစ်ယောက်ကတော့စိတ်ဖိစီးမှုအဖြစ်သတ်မှတ်ချင်မှသတ်မှတ်လိုက်မယ်။ဥပမာကားလမ်းပိတ်တဲ့အခါလူတစ်ယောက်အတွက်စိတ်တူစရာဖြစ်နိုင်တယ်လို့တခြားလူတစ်ယောက်အတွက်ကတော့အေးစစေးကားပေါ်မှာထိုင်ဆောင်လို့ရတယ်ဆိုပြီးတော့ဒါကိုဘလို့မှမခံစားရတာမျိုးလည်းဖြစ်နိုင်တယ်။နောက်ထပ်ပညာရှင်တစ်ယောက်ကတော့စိတ်ဖိစီးမှုဆိုတာကတဲ့ခန္ဓာကိုယ်ကနေပြီးတော့ပြင်ကတောင်းဆိုလာတဲ့ demand တစ်ခုခုပေါ်မှာဘလို့တောင်းဆိုမှုမျိုးမှမဆိုခနာကိုကနေပြီးတော့တုံ့ပြန်တဲ့တုံ့ပြန်မှုတစ်ခုရှိတယ်။အဲ့တော့ကိုယ်မှာရှိတဲ့အရင်းမြစ်နဲ့အပြင်ကတောင်းဆိုလာတဲ့တောင်းဆိုမှုကြားမှာမမျှတမှုဖြစ်တဲ့အခါစိတ်ဖိစီးမှုဖြစ်တယ်လို့ပြောလို့ရတယ်။ပုံမှာပြောထားသလိုပဲအလေးတယောက်ကမွေးလာကလေးကစိတ်ဖိစီးပြီးတော့မွေးလာတယ်လို့ကျမတို့ပြောတယ်ပေါ့နော်။အချိန်နှဲမှာပဲအဲ့ဒီဖြစ်စဉ်လေးကိုကြည့်မယ်ဆိုလို့ရှိရင်အလေးကမွေးလာတဲ့အခါမှာသူ့ရဲ့မတတ်တာမှုပေါ့နော်အဲဒီမှာမိဘပိုက်ထဲမှာနေရတဲ့အခြေအနေနဲ့ပြင်မှာနေရတဲ့အခြေအနေနှစ်ခုအပြောင်းလဲမှာသူဘာမှမသိဘဲနဲ့စိတ်ဖိစီးမှုဖြစ်တယ်ပေါ့နော်ကလေးကတော့စိတ်ဖိစီးမှုလို့ပဲသိမလဲပေါ့နော်ဒါပေမဲ့ဒါသူ့အတွက်အဆင်မပြေမှုဖြစ်တဲ့အခါမှာအဲသူခံစားရတဲ့ခံစားချက်ပေါ့နော်အဲ့ဒီဖြစ်စဉ်လေးကပဲဒီကလေးကကြမ်းမာတယ်ဒီကလေးကမွေးလာတဲ့အခါမှာသူအတန်ထွက်တယ်ဆိုတဲ့ဟာကိုဆရာဝန်တွေကကလေးအတန်မထွက်ဘူးဆိုလို့ရှိရင်ကလေးကိုမငုံငုံအောင်လုပ်တာလေးမြင်ဖို့လိမ့်မယ်လေနော်ဆိုတော့ဒီအတန်ထွက်ခြင်းအဖြစ်ကလေးကသူအဆင်ပြေပါတယ်ဆိုတဲ့ဟာကိုလှမ်းပြီးတော့ communicate လုပ်တာပေါ့နော်ဒီအဆင်ပြေတယ်ဆိုတာကျမ်းမာတယ်အဆင်ပြေတယ်ပေါ့အဲ့တော့တနည်းအားဖြင့်မွေးကင်းစားကလေးရဲ့မူတန်ကသူ့ရဲ့အဆင်မပြေမှုကိုဆက်သွယ်တဲ့နည်းလမ်းလေးတစ်ခုဖြစ်တယ်စိတ်ဖိစီးတဲ့အခါမှာလည်းကျမတို့ကိုဒီအခြေအနေကတော့တခုခုလှုပ်ဖို့လိုတယ်ဆိုပြီးတော့ကိုယ့်ကိုတတိပေးနေတဲ့အလမ်းလေးအနေနဲ့ကျမတို့နားလည်လို့ရတယ်ပေါ့နော်။ဒါပေမဲ့ဒီအဆင်မပြေမှုကစိုးရင်စရာဖြစ်အကြကြီးရှိမနေဘူး။ဒီတော့ကျမတို့ကအလမ်းလေးမြည်တဲ့အခါမှာကိုဘာလုပ်ရမလဲဆိုတဲ့ဟာကိုပြင်ဆင်နေလုပ်ကင်နေပေါ့နော်။ဒါမှမဟုတ်လို့ရှိရင်လည်းဒီအလမ်းမြည်တဲ့အခါမှာဘာတုံ့ပြန်မှုတွေရှိလဲ၊ဘာတွေဖြစ်လဲဆိုတဲ့ဟာကိုကျမတို့တတိထားကြည့်မိတယ်။အဲဒီအနောက်မှာဒီအခြေအနေပေါ်မှာအလမ်းမီပေမဲ့စိုးရင်စရာမဟုတ်ဘူးအဆင်ပြေသွားနိုင်တဲ့ခုနကလေးလိုမျိုးကိုယ့်ကိုကူညီတဲ့သူဂရုစိုက်တဲ့သူရှိတယ်ဆိုတဲ့အခါကျလို့ရှိရင်ဒါကစိုးရင်စရာမဟုတ်တော့ဘူးလို့သိသွားပြီးတော့ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာမှာစိုးရိမ်မှုကြောင့်ဖြစ်ပေါ်တဲ့ခန္ဓာကိုယ်အတွင်းမှန်းရဲ့လှုပ်ဆောင်ရတဲ့လှုပ်ဆောင်မှုတွေကလည်းပုံမှန်ပြန်ပြီးတော့လှုပ်ဆောင်တယ
်အခုထိပြောခဲ့သလိုဆိုရင်စိတ်ဖိစီးမှုဆိုတာကျမတို့ဘဝမှာမလွဲမသွေရှိနေတဲ့အရာတစ်ခုဖြစ်တယ်ဒါပေမဲ့စိတ်ဖိစီးမှုရှိတာဟာမကောင်းတဲ့အရာတစ်ခုလည်းတော့မဟုတ်ဘူးဆိုတာကိုသိဖို့အရေးကြီးပါတယ်။တချို့သောစိတ်ဖိစီးမှုတွေကကျမတို့ကိုပို့ပြီးတော့အဆင်ပြေမှုတွေတိုးတက်မှုတွေဖြစ်ဖို့အတွက်ရည်ရွယ်တယ်။ဥပမာဗမေဘွယ်ရှိလို့စိတ်ဖိစီးရတာကဒါကိုပို့ပြီးတော့ပြင်ဆင်ဖို့ကြက်ဖို့အချိန်ပေးတယ်လှုံ့ဆော်ပေးတယ်။အင်တာဗျူးရှိလို့ကိုကအလုပ်အတွက်အင်တာဗျူးပြင်ဆင်ရမယ်ဆိုလို့ရှိရင်လည်းဒီအလုံရဖို့အတွက်ကိုကအလုံနဲ့ပတ်သက်တာတွေကိုပို့ပြီးတော့လေ့လာဖြစ်တယ်ပြင်ဆင်ဖြစ်တယ်ဒီလိုမျိုးစိတ်ဖိစီးမှုကိုကျမတို့ကအထောက်အကူဖြစ်တဲ့စိတ်ဖိစီးမှုဒါမှမဟုတ် you stress လို့ခေါ်ကြတယ်ဒါပေမဲ့စိတ်ဖိစီးမှုကိုအကြာကြီးခံနေရပြီးတော့ကိုယ်တိုင်မထိန်းနိုင်တော့တဲ့အခြေအနေရောက်သွားမယ်ဆိုရင်တော့ဒါဟာကျန်းမာရေးအတွက်အန္တရာယ်ဖြစ်နိုင်တယ်ဥပမာအိမ်မပျော်တာခေါင်းကိုက်တာစိတ်ပိုင်းဆိုင်ရာမှာဆိုရင်စိတ်တိုလွယ်တာအာယုံမဆိုင်နိုင်တာကိုယ့်ရဲ့လူမှုဆက်ဆံရေးပိုင်းမှာဆိုလို့ရှိရင်ပ ဘသူနဲ့မှပြောချင်ဆိုချင်စိတ်မရှိတာကိုလှုပ်ချင်တဲ့အရာတွေပေါ်မှာလည်းစိတ်ဝင်စားမှုမရှိဘဲနဲ့အပြင်သွားချင်စိတ်မရှိတာတို့အပေါင်းအသင်းတွေနဲ့အတူတူလှုပ်ရမယ့်ဟာမျိုးတွေကိုစိတ်မဝင်စားတာတို့ဒါမျိုးတွေဖြစ်လာနိုင်ပါတယ်အခုကျွန်မဆက်ပြီးစိတ်ဖိစီးမှုဖြစ်တဲ့ခံစားချက်နဲ့စိတ်ဖိစီးမှုကြောင့်တုံ့ပြန်လိုက်တဲ့တုံ့ပြန်မှုကြားထဲမှာရှိတဲ့သေးငယ်တဲ့အလွှာလေးကိုပြောပြချင်ပါတယ်ဒါကိုအင်္ဂလိပ်လို The Space Between Stimulus and Response လို့ခေါ်တယ်ဒီအယူအဆကိုစိတ်ပညာရှင် Victor Frankl ကနေပြီးတော့လူအများသိအောင်ပြောပြခဲ့တယ်။ဥပမာကားပိတ်တဲ့အချိန်ဆိုပါစို့ပေါ့နော်။ကိုကစိတ်တူသွားတယ်ဟွန်တီးလိုက်ခြင်းနဲ့အဲ့တော့စိတ်နှောက်ယှက်ဖြစ်သွားတယ်ဆိုတာကခုနကတုန်းကကိုမြ мян သွားခြင်းတာနဲ့ဟိုသွားလို့မရတာပေါ့နော်။ဖြစ်နေတဲ့ဂျားထဲမှာဖြစ်တဲ့စိတ်ဖိစီးမှုပေါ့နော်။အဲ့တော့အဲ့စိတ်ဖိစီးမှုကိုကိုကဟွန်တီးလိုက်ခြင်းနဲ့ဆိုတာကကိုရဲ့တုံ့ပြန်မှု။အဲ့တော့ဟွန်မတီးလိုက်ခင်မှာခဏလောက်တက်လေးဝအောင်ရှူပြီးတော့ငါခွန်တီလိုက်ရင်ဘာဖြစ်သွားမလဲ။ဟောမတီးတဲ့နေလိုက်လို့ရောရနိုင်လားဆိုတာလေးကိုပြန်ပြီးတော့တတိကတ်ကြည့်လိုက်တယ်။ကိုယ့်ရဲ့အာယုံကိုတတ်နိုင်သမျှပို့ပြီးတော့ရှုပ်ထွေးသွားစေမဲ့သူများအတွက်လည်းစိတ်အနှောက်အယှက်ဖြစ်စေမဲ့ကို့အတွက်လည်းအထောက်အကူမဖြစ်မဲ့နီလန်းကိုမရွေးဖို့အတွက်ကျွန်တော်တို့ပြင်ဆင်လိုက်လို့ရတယ်။ဒါကကျွန်တော်တို့ရဲ့ကိုယ့်စိတ်ကိုကိုပြန်ပြီးတော့ကင်တွဲနိုင်တဲ့ပါဝါတစ်ခုဖြစ်တယ်ပေါ့နော်။အဖြစ်ပြက်တစ်ခုဖြစ်သွားတဲ့အခါမှာဒါက stimulus ပေါ့နော်။ကျမတို့ချက်ချင်း reaction ထွက်သွားတယ်လို့ထင်ရပေမဲ့တကယ်တော့အဲ့ဒီခြေထဲမှာ space လေးတခုရှိနေတာပေါ့နော်ဒီ space လေးကတချို့အတွက်စက္ကန့်အနည်းငယ်ပဲဖြစ်နိုင်တယ်ဒါပေမဲ့အဲ့နေရာမှာကျမတို့ရွေးချယ်နိုင်တဲ့အခွင့်အရေးရှိတယ်ဒေါသနဲ့ပြန်ပြောမလားသဘောထားနဲ့ပြန်ဖြေရှင်းမလားဒါမှမဟုတ်ရှင်ရင်နားထောင်ပြီးမှပြန်ပြောမလားအဆရှိတာဖြစ်ပေါ့နော်အဲ့တော့ဒီစိတ်ဖိစီးမှုကိုကျမတို့ထိန်းချုပ်လို့မရတဲ့အတွက်ကိုယ့်ရဲ့စိတ်ဖိစီးမှုပေါ်မှာတုံ့ပြန်မဲ့ response ကိုတော့ကျမတို့ကလေ့ကျင့်ပြီးတော့ပြောင်းလဲနိုင်တယ်။တနည်းအားဖြင့်ကျမတို့လှိုင်းမျိုးကိုမတားနိုင်ဘူး။ဒါပေမဲ့လှိုင်းစီးတက်အောင်သင်ထားလို့ရတယ်ပေါ့နော်။အဲ့တော့ဒီအဖြစ်ပြက်နဲ့မတုံ့ပြန်ခင်ကြားတဲ့က space လေးကိုတတိထားမိလာမယ်ဆိုလို့ရှိရင်ကျမတို့ဒီတတိထားမိတဲ့အချိန်ကပို့ပြီးတော့တိုးလာလိမ့်မယ်။ဒီတတိထားမှုပေါ်မှာတုံ့ပြန်မှုအတွက်လည်းပို့ပြီးတော့ဒီလေ့ကျင့်အားကကောင်းလာလိမ့်မယ်ပေါ့နော်။အဲ့ဒီအခါကျရင်ကျမတို့ပို့ပြီးတော့အင်းငင်ကောင်းမွန်တဲ့ရွေးချယ်မှုတွေကိုရွေးချယ်လာနိုင်လိမ့်မယ်။စိတ်တူလို့လှုပ်လိုက်တဲ့အလုံးမျိုးစိတ်တူလို့ပြောလိုက်ပြီးတော့မှနောက်မှနောင်တရတာမျိုးဒါမျိုးတွေကျမတို့ကျော်နေသွားလိမ့်မယ်ပေါ့နော်။ဒီနေ့အဖြစ်ကျမတို့ပြောရမယ်ဆိုလို့ရှိရင်စိတ်ဖိစီးမှုဖြစ်တာကပုံမှန်ဖြစ်တယ်။ဒါပေမဲ့ဘလို့တုံ့ပြန်မလဲဆိုတာကအဲ့တော့ကျွန်မမှတ်မိလွယ်အောင်လို့ stop ဆိုတဲ့စကားလုံးလေးနဲ့မိတ်ဆက်ပေးပါမယ် stop လို့မှတ်ထားလို့ရတယ်ပေါ့နော်ဆိုတော့ပထမအဆုံး s ကတော့ stop ပဲเนาะရပ်လိုက်ပါလို့ပြောတယ် stop ပေါ့နော်စိတ်ဖိစီးနေရဆိုတဲ့ဟာကိုကိုသတိထားမိဖို့အရင်ရေးကြည့်တယ်ကိုမကြိုက်ဘူးဖြစ်သွားရဆိုတဲ့ဟာကိုသတိထားမိပြီးတော့အဲ့ဒီအခြေအနေလေးမှာခဏရပ်လိုက်ပါ stop ငါအခုစိတ်ဖိစီးနေတယ်ကိုအဲ့လိုမျိုးပြောပြနိုင်ဖို့ကြိုးစားပါနော်ကိုစိတ်ဖိစီးနေရဆိုတဲ့ဟာကိုလက်ခံနိုင်နေဆိုလို့ရှိရင်နောက်ပါဆက်လုပ်ရမယ်ဆိုတဲ့ဟာကိုကျမတို့မြင်ဖို့အတွက်ပို့ပြီးတော့လွယ်ကူတယ်တီရကြတော့ဘာလဲဆိုရင် take a deep breath အဲ့တော့ကျမတို့အသက်ကိုဝါနေအောင်ရှုသွင်းပြီးတော့ရှုထုတ်လိုက်ပါစိတ်ဖိစီးမှုဖြစ်တဲ့အခါမှာကျမတို့ရဲ့ခန္ဓာကိုယ်ကပြန်တိုက်မလားထွက်ပြေးမလားဆိုတဲ့အခြေအနေကိုရောက်သွားတယ်နှလုံးခုန်တွေမြန်လာမယ်အသက်ရှူတွေမြန်လာမယ်ဒီအချိန်မှာအသက်ရှူတာကိုကျမတို့ကတိတိတသားလေးပြန်ပြီးတော့နေအောင်လုပ်ပေးနိုင်မယ်ဆိုရင်ခန္ဓာကိုယ်ကအန်ဒီယံမရှိတော့ဘူးဆိုတော့ signal ကိုသတင်းစကားကိုရသွားမယ်အဲ့တော့အန်ဒီယံမရှိတဲ့အချိန်မှာတုံ့ပြန်တဲ့တုံ့ပြန်မှုနဲ့အန်ဒီယံလို့သိနေတဲ့အချိန်မှာတုံ့ပြန်တဲ့တုံ့ပြန်မှုကမတူဘူးလေနော်အဲ့တော့ကိုကစိတ်တူနေတဲ့အခါမှာဆိုလို့ရှိရင်ဘသူကမှမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းမချနိုင်ဘူးဒါကြောင့်မလို့အသက်ကိုရှုသွင်းရှုထုတ်လုပ်ပြီးတော့မှဒီခံစားချက်ကိုဘလို့တုံ့ပြန်မလဲဆိုတဲ့ဟာကိုကျွန်တော်တို့ရွေးချယ်ဖို့အချိန်ပေးလိုက်ခြင်းဖြစ်တယ် ST ပြီးွားတဲ့အခါကျတော့ O ကကျတော့ observe ဒီလိုဖြစ်သွားတဲ့စိတ်အဆင်မပြေမှုစိတ်တူမှုစိတ်ညစ်သွားမှုစိတ်ထိခိုက်သွားမှုမှာ O ဘလို့တွေးမိနေလဲကိုယ့်ရဲ့ခံစားချက်ကဘလို့ရှိနေလဲကိုယ့်ရဲ့ခန္ဓာကိုယ်ကဘောဘလို့တုံ့ပြန်နေလဲဒါလေးကိုကျွန်တော်တို့က observeသတိထားကြည့်မိဖို့လိုအပ်တယ်ဒီလိုသတိထားကြည့်မိတဲ့အခါကြလို့ရှင်ရင်ကိုယ့်ရဲ့အတွေးထဲမှာရှိနေတဲ့အတွေးတွေကိုကိုယ်ကပြန်ပြီးတော့မှန်မှန်ကန်ကန်မ တွေးနိုင်အောင်လို့အချိန်ပေးဖြစ်သွားလိမ့်မယ်။ကိုယ့်ရဲ့လှုပ်ရှားနေတဲ့ခံစားချက်ကိုပြန်တည်ငြိမ်အောင်လို့ emotion ကို relate လုပ်နိုင်လိမ့်မယ်။ခန္ဓာကိုယ်မှာဖြစ်နိုင်တဲ့ခန္ဓာကိုယ်ရဲ့ physical response တွေကိုလည်းကိုယ်ကသတိထားမိပြီးတော့ဒီ use side ခြံတွယ်နိုင်လိမ့်မယ်။နောက်ဆုံးအဆင့်ကတော့ P proceed STOP ရဲ့နောက်ဆုံး P ပေါ့နော်။အရှိကကိုယ်ကခဏလေးနားလိုက်တယ်အသက်ကိုလည်းရှူလိုက်တယ်ဘာတွေဖြစ်နေလဲဆိုတာကိုလည်း observe လုပ်လိုက်ပြီဆိုလို့ရှိရင်သုံးသပ်ကြည့်လိုက်ပြီသတိထားကြည့်မိလိုက်ပြီဆိုလို့ရှိရင်တော့ဘာလုပ်ရမလဲဆိုတဲ့နည်းလမ်းကိုကျွန်တော်တို့အကောင်းဆုံးရွေးချယ်ပြီးတော့လုပ်လာနိုင်လိမ့်မယ်ပေါ့နော် DSTOP ဆိုတာလေးကိုကျွန်တော်တို့မှတ်ထားမယ်ဆိုလို့ရှိရင်ကိုယ်စိတ်ဖိစီးမှုဖြစ်တဲ့အခါမှာစိတ်ဖိစီးမှုကြောင့်ဖြစ်တဲ့နောက်ဆက်တွဲဆိုးကျိုးတွေကို short ချနိုင်ပြီးတော့ကိုယ့်ရဲ့ဖြစ်တဲ့စိတ်ဖြစ်စီမှုကိုကျန်းမာတဲ့နည်းလမ်းနဲ့အကောင်းဆုံးဖြေရှင်းနိုင်လိမ့်မယ်၊ခံတွဲနိုင်လိမ့်မယ်။စိတ်ဖြစ်စီမှုကိုအကောင်းဆုံးအသုံးချပြီးတော့လည်းစိတ်ဖြစ်စီမှုကြောင့်ပိုပြီးလုံနိုင်တဲ့ကိုယ့်ရဲ့လုံနိုင်စွာအားတက်နိုင်တာမျိုးတွေ motivation ပိုရှိတာမျိုးတွေကောင်းတဲ့ဘက် use stress ကိုပိုပြီးတော့တုံးလာနိုင်လိမ့်မယ်ပေါ့နော်။ဆိုတော့နောက်ဆုံးဒီစိတ်ဖြစ်စီမှုနဲ့ပတ်သက်လို့ရှိရင်အခုနပြောတဲ့နည်းလမ်းတွေကိုသုံးပေမဲ့လည်းကိုကအဆင်ပြေမနေသေးဘူး။လောက်ရတာခက်ခဲနေသေးတယ်။အဲဒါမျိုးဖြစ်နေမယ်ဆိုလို့ရှင်တော့ကျမတို့ကအထောက်ပံ့ရှာဖွေဖို့လိုအပ်တယ်။အဲတော့ကျမတို့အကူအညီရယူဖို့လိုအပ်တယ်လို့ပြောချင်တာပေါ့နော်။စိတ်ဖြစ်စင်းမှုကိုတယောက်တည်းခံစားနေရတယ်လို့ထင်ပြီးတော့ပိုပြီးခက်ခဲနေရဆိုလို့ရှင်ပထမဆုံးအနေနဲ့ကိုယုံကြည်ရတဲ့မိသားစုဝင်အငယ်ချင်းကိုရဲ့လုပ်ဖို့ကိုင်းဘက်ထဲမှာကိုယုံကြည်ရတဲ့သူတွေကိုအစ်ပြောပြပါ။ဒါမှမဟုတ်ဘူးဆိုလို့ရှင်လည်းကျမတို့စိတ်ကျန်းမာရေးတိုင်ပင်ဆွေးနွေးပေးတဲ့ professional counselor တယောက်ယောက်နဲ့တိုင်ပင်ဆွေးနွေးဖို့အတွက်ကျမတို့အကူအညီရယူလို့ရပါတယ်။စိတ်ကျန်းမာရေးအတွက်တိုင်ပင်ဆွေးနွေးတဲ့အခါမှာကျမတို့ပြဿနာတွေကိုဖြေရှင်းဖို့ချက်ချင်းကြီးဖြစ်ချင်မှဖြစ်လိမ့်မယ်။ဒါပေမဲ့ကိုယ်တိုင်ပြန်ပြီးတော့ပြောပြလိုက်ရတဲ့အချိန်မှာကိုယ်တိုင်ဒီပြဿနာရဲ့အရင်းမြစ်ကိုနားလည်ပြီးတော့မဆက်လို့ရမလဲဆိုတာကိုသိသွားတာမျိုးလည်းဖြစ်နိုင်ပါတယ်။စိတ်ဖြစ်စီမှုကိုရှင်းချဖို့အတွက်ဆိုလို့ရှိရင်ကျမတို့ရှေ့တစ်ခေါက်ကပြောခဲ့တဲ့ software legendan လေးတွေ software activities လေးတွေကိုလည်းပုံမှန်လုပ်ပေးခြင်းကစိတ်ဖြစ်စီရဲ့အချင်းရောက်တဲ့အခါစိတ်ဖြစ်စီမှုနဲ့ကြုံရတဲ့အခါကိုကိုကိုဘယ်လိုခရုစိုက်ရမလဲဆိုတဲ့ဟာကိုလည်းအလွယ်တကူသိဖို့အတွက်အမှတ်ရစေပါလိမ့်မယ်။နောက်ဆုံးအရေးကြီးတဲ့တစ်ချက်ကတော့စိတ်ဖြစ်စီမှုဖြစ်ခြင်းကလူသားဖြစ်ခြင်းဖြစ်ပါတယ်။စိတ်ဖြစ်စီတဲ့အခါမှာကင်တွယ်လို့ရတဲ့နည်းလမ်းတွေကိုလေ့လာထားမယ်လေ့ကျင့်ထားမယ်ဆိုလို့ရှိရင်ဒီဖြစ်လာတဲ့စိတ်ဖြစ်စီမှုကိုကျမတို့အကောင်းဆုံးကျော်လွှားနိုင်ပါလိမ့်မယ်။စိတ်ဖြစ်စီမှုရှိနေတာဟာကိုအားနည်းလို့မဟုတ်ပါဘူး။လူသားဖြစ်နေလို့ဖြစ်ပါတယ်။ဒါပေမဲ့အကူအညီလိုအပ်တဲ့အခါမှာအကူအညီတွေကိုရယူဖို့နဲ့ကိုယ်တိုင်လည်းစိတ်ဖြစ်စီရဲ့နည်းလမ်းလေးတွေကိုလေ့ကျင့်ထားလို့ရတယ်ဆိုတဲ့သတင်းစကားလေးနဲ့အားလုံးပဲစိတ်ရောကိုယ်ပါကျန်းမာကြပါစေလို့ကျမဒီနေရာကနေမြတ်တာပို့လိုက်ပါတယ်။ကျမ Agnes ပါဒီ season ကို Burma Podcast Network နဲ့ Serenity Mental Health Services တို့ကပူးပေါင်းပြီးတင်ဆက်ခြင်းဖြစ်ပါတယ်။